SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00မှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြတ်မြဩစတြေးလျမှာသွေးဝိုက်သောနီးဖြင့်စန္ဒပြခွင့်ကိုလမ်းညွှန်ခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။အပတ်တိုင်းဩစတြေးလျတွေဟာအရေးကြီးတဲ့ကိစ္စရပ်တွေကိုစန့်ကျင်ပြီးလမ်းမပေါ်ထွက်ပြီးဆန္ဒပြကြပါတယ်။ဆန္ဒပြခြင်းသည်ပြစ်မှုတစ်ခုမဟုတ်တော့လဲဆန္ဒပြသူများသည်တခါတရံတွင်ဥပဒေရဲ့ကန့်သတ်ချက်များကိုလွန်ကဲပြီးလူမှုရေးစန့်ကျင်သောအပြုအမူများဖြင့်ဆန့်သတ်ကြပါတယ်။ပြဿနာတက်နိုင်ခြေကသင်ဆန္ဒပြတဲ့နေရာနဲ့သင်ဘယ်လိုပြုမှုနေထိုင်မှုအပေါ်မှာမူတည်ပါတယ်။ဩစတြေးလျမှာစန္ဒပြခွင့်ရှိတယ်ဆိုတဲ့ဘုံခံယူချက်ဖြစ်ပေမဲ့ကျွန်ုပ်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့ဒီအခွင့်အရေးမပါရှိပါဘူး။အဲ့ဒီအစားဖွဲ့စည်းပုံအခြေခံဥပဒေအောက်မှာနိုင်ငံရေးအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာပါရှိပါတယ်။
There are some examples of express recognition of the right to peaceful assembly in a small number of jurisdictions that have human rights acts like Victoria, the ACT and Queensland. But for most parts of the country and nationally, there's no specific place that says you have the right to protest. And yet, part of our common law tradition is that we
Victoria,
embrace the idea
ACT
of the right
ne,
to protest.
Queensland, Lu Kwee Sanya, Ure Mya Pashi Do,တရားစီရင်ပိုင်ခွင့်နယ်မြေများတွင်ငြိမ်းချမ်းစွာစုဝေးခွင့်ကိုအသိမှတ်ပြုကြောင်းဖော်ပြသည့်ဥပမာတစ်ချို့ရှိပါတယ်လို့ UNSW မှဥပဒေနှင့်တရားမျှတမှုဆိုင်ရာပေါမောက်ခလုတ်မက်နမာရကပြောဆိုပါတယ်။ဒါပေမဲ့နိုင်ငံရဲ့နေရာအများစုနဲ့တနိုင်ငံလုံးအတိုင်းအတာအရာကတော့စန္ဒပြခွင့်ရှိတယ်လို့အတိအကျပြောနိုင်တဲ့နေရာမျိုးမရှိပါဘူး။ဒါကြောင့်ကျွန်တော်တို့ရဲ့ဘုံဥပဒေအစဉ်အလာရဲ့တစိ့တစ်ပိုင်းကတော့စန္ဒပြခွင့်ဆိုတဲ့အယူအဆကိုခံယူထားလို့ပါပဲစန္ဒပြခြင်းဥပဒေများသည်ဩစတြေးလျတဝမ်းမှာကွဲပြားပါတယ်ဥပမာအားဖြင့် Queensland နဲ့ Western Australia တို့တွင်အများသူကစီစစ်မှုကိုစွဲဆောင်နိုင်သောသတ္ထုဒုဗ္ဗောရေးလုပ်ငန်းကြီးများရှိသောကြောင့်၎င်းတို့တွင်ပုံမပြင်းထန်သောကံကွယ်မှုဆိုင်ရာဥပဒေများရှိပါတယ်။ကံကွယ်စံချည်ရေးဥပဒေတွေကလည်းကျေပြတ်ပါတယ်။စန္ဒပြပွဲတက်ချင်းအတွက်သင်ကိုဆွဲချက်မတင်နိုင်တော့လဲစန္ဒပြနေစဉ်တွင်လက်မခံနိုင်သောအပြုမှုအတွက်သင်ကိုဆွဲချက်တင်ခံနိုင်ရပါတယ်။လက်မခံနိုင်တဲ့အပြုမှုဆိုတာဘာပါလဲ။တခြားသူများကိုထိခိုက်စေခြင်းဖြင့်ဥစ္စာပစ္စည်းများကိုထိခိုက်စေခြင်းကဲ့သို့သောလူမှုရေးစန့်ကျင်သည့်အပြုအမူကိုကန့်ကွက်သည့်အနေဖြင့်လက်မခံနိုင်ပါဘူး။ Professor McNamara ကလက်ခံနိုင်သောအရာသည်အတိုင်းအတာတစ်ခုရဲ့မေခွန်းဖြစ်တယ်လို့ပြောဆိုပါတယ်
။ Doing harm to others, damaging property, they're unacceptable. As to what is acceptable, it really is a question of degree. So the behavior is really assessed on a case by case basis. So for example, the acceptability of a particular protest activity, whether it's a march or a sit down or a lock in or whatever it might be,
a few more key at ko jian lai a ke phyat par de. Upama a phye chi tet sanda pya bwe phye phye, thai sanda pya bwe be phye phye, dokkha pi sanda pya da be phye phye, sanda pya bwe tuk ye lak khan nai mu ko ye ya shi rue ga a ke phyat par lai me.အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့မှစီယွန်ရေးလှုပ်ဆော်သူနီကီတာဝှိုက်ကစန္ဒပြပွဲနဲ့ပတ်သက်တဲ့နဖူးစီများပိုစတာများနဲ့အမှုပညာလက်ရာများကိုစောင့်ထားရန်လက်ခံနိုင်တော်လဲလက်နက်ဟုယူဆနိုင်တဲ့မိသည့်အရာကိုမှလက်မခံနိုင်ကြောင်းပြောဆိုပါတယ်
You can take banners and posters to a protest. You can take works of art that may be about your protest, but you should be careful about anything you have on you that might be considered a weapon. If it's knives or flares, you should definitely not have them with you. Just on the off chance that you are hurt.
ဧရာတွေကိုသင်နဲ့အတူမထားသင့်ပါဘူး။တကယ်လို့သင်ကိုလှတစ်ပြက်ရှာပွေပါကသင်ဒုက္ခရောက်ပါလိမ့်မယ်။လို့သူမကပြောဆိုပါတယ်။စန္ဒပြနေစဉ်အနှောက်အယှက်များလမ်းလျှောက်ချီတက်စဉ်တွင်ကျွန်ုပ်တို့ရဲ့လုံယုံလုံးစင်များကိုအနှောက်အယှက်များခံနိုင်ရပါတယ်။ အေရများသည်အစိုးရများအတွက်အကြီးမားဆုံးဖိအားပေးတဲ့အချက်များထဲမှတစ်ခုဖြစ်ပြီးကန့်သတ်ချက်အသစ်များကိုအချိန်ဟုန်မြင့်လှုံ့ဆော်နိုင်ပါတယ်။စန္ဒပြခွင့်ကိုအခိုင်အမာယုံကြည်ပါကကျွန်ုပ်တို့ရဲ့ဘဝအတွက်အနောက်ရှက်တချို့ကိုလက်ခံရမယ်လို့ပေါမောက်ခမက်ဒမာရကပြောဆိုပါတယ်။
It's fair to say that disruption is inherent to the activity of protesting. We've seen a lot of agitation in recent years by governments and some other stakeholders suggesting that it's inappropriate for protesters to disrupt. But if you think about it, the whole point of a public protest is to gather attention, to encourage people to stop and reflect and listen to the message being conveyed.
ထုတ်ဖော်ပြောဆိုနေတဲ့သတင်းစကားတွေကိုနားထောင်ဖို့တိုက်တွန်းဖို့အာရုံစိုက်ဖို့ပါပဲ။ဟု၎င်းကပြောဆိုပါれ၎င်းသည်ကွဲပြားသောပြဿနာဖြစ်ပြီးတရားစီရင်ပိုင်ခွင့်တစ်ခုစီသည်ကြီးကြီးမားမားအနောက်ရှက်ဖြစ်စေသူများကိုပြစ်ဒဏ်ချမှတ်နိုင်ပါれသို့တော်လည်းဩစတြေးလျတဝန်တွင်အထူးစိတ်ကမ်းလမ်းသို့မဟုတ်သစ်ထုတ်လို့ရေးဧရိယာကဲ့သို့သောအရေးကြီးသောစီးပွားရေးနေရာများတွင်စန္ဒပြခြင်းသို့မဟုတ်အလုသွားခွင့်ကိုတားမြစ်ခြင်းသည်ကံကွက်စန္ဒပြစန့်ချီရေးဥပဒေများကိုကျူးလွန်နိုင်ပါれ University of South Australia မှာဥပဒေပေါမောက်ခဒေါက်တာဆာရာမိုးလ်စ်ကလွန်ကဲသောကိစ္စများတွင်သင်သည်တခြားသူများကိုအခက်အခဲဖြစ်စေရန်ရည်ရွယ်သည်ဖြစ်စေမရည်ရွယ်သည်ဖြစ်စေထောင်ချခြင်းပါဝင်ပြင်းထန်သောပြစ်ဒဏ်များကိုကြုံတွေ့နိုင်ရတယ်လို့ဆိုပါれ
So you don't have to intend to cause other people any type of hardship. You don't have to intend that people were going to be late for work or really badly disrupted. You just have to do the thing and you could be caught. But in practice, these laws have not been used very much at all. When they have been used, it's been in the more serious cases. For example, in Queensland, where there's been cases of people being prosecuted when they found themselves
wrong in the road.ဒါကတကယ်ကိုကျေပြန့်တဲ့ဥပဒေဖြစ်လို့လမ်းပေါ်ဒါမှမဟုတ်အဆောက်အဦရှေ့တွင်စန္ဒပြတာဒါမှမဟုတ်လွတ်တော်ရှေ့မှာစန္ဒပြတာကိုအဲ့ဒီဥပဒေနဲ့ဖမ်းလို့ရပါတယ်။ဩစတြေးလျရှိတခြားသောစံနှုန်းများတွင်ပိုင်နှင့်ကျူးလွန်မှုရုပ်ဖြက်ဝစ်စင်ကစန္ဒပြခြင်းအရေးပေါ်ဝန်ထမ်းကိုနှောက်ယှက်ခြင်းချိန်ချောက်ခြင်းသို့မဟုတ်စော်ကားသောဘာသာစကားကိုအသုံးပြုခြင်းနဲ့ပိုင်ဆိုင်မှုကိုထိခိုက်စေခြင်းတို့ပါဝင်ပါれ။ထို့သောလက်တွေ့တွင်အဖမ်းခံရသူအများစုသည်ဥပဒေကိုရည်ရွယ်ချက်ရှိရှိချိုးဖောက်ရာရောက်ပါသည်။ဥပမာအစာအုပ်တစ်ခုပေါ်၌မိမိတို့ကိုယ်ကိုကုတ်ခတ်ထားခြင်းသို့မဟုတ်တံတားတစ်ခုမှဆိုင်းပုတ်ကိုဖျန်းချခြင်းမျိုးတို့ပါဝင်ပါれ။ဥပဒေများကိုအားကောင်းစေခြင်း The Human Rights Law Center သည်လွန်ခဲ့သည့်နှစ်ပေါင်း20အတွင်းကံကွက်သည့်ဥပဒေကြမ်း34ခုကိုအစီရင်ခံတင်ပြခဲ့ပြီး26ခုကိုအတည်ပြုခဲ့ပါတယ်။ဒီဥပဒေအများစုဟာစန္ဒပြဖို့ခက်ခဲစေပါတယ်။အချင်းချင်းအားဖြင့်စန္ဒပြဖို့စန္ဒပြပွဲတွေမှာရာဇဝတ်မှုမြောက်တဲ့လမ်းကြောင်းရှိတယ်လို့ပြောနိုင်မယ်ထင်ပါတယ်ဟုဒေါက်တာမိုးစာဆိုပါတယ်။သူတို့ကရာဇဝတ်မှုကျူးလွန်တဲ့အကျင့်အမျိုးသားကတချို့သောနေရာမှာဖြစ်ပျက်နေတဲ့အကျင့်တွေပါပဲခွင့်ပြုချက်ရယူခြင်းဩစတြေးလျမှာစန္ဒပြမှုရဲ့မရှိမဖြစ်အစိတ်ပိုင်းတစ်ခုကတရားဝင်ခွင့်ပြုချက်ရယူခြင်းဖြစ်ပါတယ်တကယ်လို့သင်သည်ကြီးမားသောလူမှုစုဝေးပွဲတစ်ခုပြုလုပ်ရန်စီစဉ်နေပါကရဲတပ်ဖွဲ့သို့မဟုတ်သင့်ဒေသန္တရဆွေးနွေးထံစာရေးခြင်းဖြင့်ခွင့်ပြုချက်တောင်းခံနိုင်ပါတယ
် If your assembly is an approved one, then you are exempt from some of the powers which police might otherwise exercise to close down your protest. So, for example, traffic obstruction can be allowed for a period of time if it is an approved protest and streets have been blocked for that purpose.
Or the march has been divided. ပေးပို့ရဲတွေကကျင့်သုံးနိုင်တဲ့အခွင့်အာဏာတချို့ကနေကင်းလွတ်ခွင့်ရမှာပါလို့ပေါမောက်ခမက်နမာရာကရှင်းပြပါတယ်
If you're going to a protest in Australia, it will be hopefully protected by the police. That's their role in a protest, to help you protest and allow you to protest. And if something does go wrong in that unlikely case, make sure you reach out to a lawyer.
ဥပမာအားဖြင့်ခွင့်ပြုထားတဲ့စန္ဒပြမှုဖြစ်ပြီးအဲ့ဒီရည်ရွယ်ချက်အတွက်လမ်းတွေကိုပိတ်ဆို့ထားရင် ဒါမှမဟုတ်လမ်းလျှောက်ချီတက်မှုကိုကြီးကြပ်မယ်ဆိုရင်အချိန်တိုင်းတာတစ်ခုအထိခွင့်ပြုနိုင်ပါတယ်ရဲတပ်ဖွဲ့ကဝင်ရောက်ဆွတ်ဖက်ခြင်းသို့မဟုတ်လူစုလူဝေးကိုရွှေ့ပေးမည်မဟုတ်ကြောင်းခွင့်ပြုချက်တချို့ကိုသင်အားယုံကြည်စိတ်ချစေနိုင်ပါတယ်ရင်းစားရဲတပ်ဖွဲ့ဝင်များသည်စန္ဒပြမှုကိုချောမွေ့စွာလေပတ်စေပြီးစန္ဒပြသူများကိုအကာအကွယ်ပေးဖို့အာမခံနိုင်ပါတယ်ရဲကဖမ်းရင်ဘလို့လောက်ကြမလဲဖမ်းဆီးခံရပါကရှေ့နေထံဆက်သွယ်သင့်ပါတယ်ရရွာဥပဒေစင်တာများသည်ဥပဒေအကြံဉာဏ်များကိုပေးဆောင်ပြီးသင့်ခွေရည်များကိုလေစားစေရန်တေချာအောင်ပြုလုပ်ပေးပါတယ်ဆွဲချက်အများစုသည်ဒံငွေဒေါ်လာရာခိုင်နှုန်းအထိပေးဆောင်ရနိုင်ပါတယ်သင့်ခွေရည်ကိုသိပါဩစတြေးလျတဝန်းရှိလူ့ခွေရည်ဥပဒေစင်တာအပြည်ပြည်ဆိုင်ရာလွန်ကျင်းချမ်းသာခွင့်အဖွဲ့နှင့်သင့်ပြည်တွင်အရက်ဘက်လွတ်လပ်ခွင့်ဆိုင်ရာကောင်စီကဲ့သို့သောအဖွဲ့အစည်းများသည်စန္ဒပြခြင်းနှင့်ဥပဒေဆိုင်ရာတိကျသောအချက်အလက်များကိုသင်ကိုပေးဆောင်နိုင်ပါသည်။သောရရှိမြက်မြ SPS သတင်းဌာနကမီလဆာကွန်ပယ်နိုနီနှင့်မာရမ်အစ်မာဒူရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။